Ukraine နဲ့ဆက်ရေးတင်းမာမှုရောပါရေးအတွက်ပြင်သစ်သမ္မတမက်ခရွန်နာဒီကနေ့တနင်္လာနေ့မှာရုရှားနဲ့ Ukraine ကိုတွားရောက်တွေ့ဆုံဆွေးနွေးနေပါတယ်။ဒီခီးမတိုင်မီ American သမ္မတနဲ့တရင်းတွင်နေကဆွေးနွေးခဲ့ရမှာ Ukraine ရဲ့အချုပ်ချာအာဏာနဲ့နယ်မြေတည်ထောင်ရေးကိုထောက်ခံကြောင်းသဘောတူခဲ့ကြပါတယ်။ယုံကြည်မှုဆိုင်ရာလက္ခဏာတွေနဲ့နီးနာရန်ညားတွေမတီဆောက်မီမှအခြေအနေဆိုးမသွားအောင်ကာကွယ်ဖို့ကမရှိမဖြစ်လိုအပ်တယ်လို့ပြင်သစ်သတင်းစာကြားနယ်ဂျီမောင့်ကိုမက်ခရွန်ကပြောခဲ့ပါတယ်။ရုရှားရဲ့ပထဝီနိုင်ငံရေးညီမချက်ကယူကရိန်းမဟုတ်တာရှင်းပါလေ။ NATO EU တို့နဲ့အတူနေထိုင်ရေးစည်းမျဉ်းတွေကိုရှင်းလင်းကျင်တာပါလို့ပြင်သစ်သမ္မတကပြောပါလေ။ယူကရိန်းဒါမှမဟုတ်ဘဲဥရောပနိုင်ငံတစ်နိုင်ငံရဲ့လုံခြုံရေးနဲ့အချုပ်အခြာအာဏာကဆွေးနွေးညှိနှိုင်းရမယ့်ကိစ္စမဟုတ်ပါဘူး။ဒါပေမဲ့ရုရှားကသူ့ရဲ့လုံခြုံရေးအတွက်ပြောဆိုဖို့လည်းပြောပါ ung ရှိပါတယ်လို့ပြင်သစ်သတင်းစာကိုပြောခဲ့ကြောင်း AP သတင်းကရေးပါလေ။ပြင်သစ်သမ္မတမော်စကိုခီးရဲ့ညီမချက်တွေထဲကတစ်ခုကတော့ဧပြီလရွေးကောက်ပွဲတွေအပြီးအထိအချိန်ဆွဲထားဖို့နဲ့အချိန်နှေးဆိုးမသွားစေဖို့ဖြစ်တယ်လို့သူနဲ့နီးစပ်သူနှုတ်ကိုကိုးကားပြီးရိုက်တာသတင်းထရမ်းမှာဖော်ပြပါတယ်။ဆိုဗီယက်အုပ်ချုပ်မှုအောက်နေခဲ့ကြတဲ့အရှေ့ဥရောပတိုင်းပြည်တွေကတော့မက်ခရွန်ရဲ့ရုရှားနဲ့ပူးပေါင်းဆောင်ရွက်ရေးရည်ရည်ချက်အပေါ်မှာတရစ်ကြီးကြီးထားနေကြပါတယ်။